တရုတ်နိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းမှာလားနဲ့ချီကြပြီးဖြစ်တဲ့မိုးခေါင်ကြီးရှာပြဿနာဟာနှစ်ပေါင်း100ကျော်အတွင်းမှာအဆိုးဝါးဆုံးဖြစ်တယ်လို့တရုတ်အစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဟူနန်ပြည်နယ်ထဲမှာရှိတဲ့အထက်မြို့ကြီး14ခုထဲက73မြို့မှာလူပေါင်းသတန်းကျော်ရေရှားတဲ့ပြဿနာနဲ့ရင်ဆိုင်နေကြရပါတယ်။ဒေသရင်းကမြစ်တွေကန်တွေမှာရေခမ်း6ကုန်တာကြောင့်တခြားမြို့ရွာပေါင်း150ကျော်မှာရေမလုံလောက်တဲ့ပြဿနာဖြစ်နေတယ်လို့အစိုးရပိုင်းရှင်းဟွာသတင်းကပြောပါတယ်။ခုနန်နယ်ကဒီစိုက်ပျိုးမွေးမြူရေးမြေဧကပေါင်းတသန်း9000ကျော်ဒုက္ခရောက်နေကြပြီးတော့အဲ့ဒီထဲမှာစိုက်ပျိုးမြေဧက2000ခွဲလောက်ကစိုက်ပျိုးလို့မရအောင်လို့ပျက်စီးနေပါတယ်။မိုးခေါင်ရေရှားမှုကြောင့်အိမ်နီးချင်းဟူဘေးပြည်နယ်ကရေလောင်ကန်1400နီးပါးမှလည်းရေပမာဏအရန်နှဲနေတဲ့အတွက်သုံးမရအောင်ဖြစ်နေတယ်ဆိုတာကိုတာဝန်ရှိသူတွေကဒီလစမ်းပိုင်းကပဲပြောခဲ့ပါတယ်။ဒေသရင်းကရေအရင်အမြစ်တွေမှာရေတွေနည်းကုန်တာကြောင့်ရေအားလျှက်စစ်ထုတ်လုပ်ရေးပိုင်းကလည်းထိခိုက်နေပါတယ်ဒီအတွက်ဓာတ်အားပြတ်တောက်မှုတွေလည်းအကြီးအကျယ်ဖြစ်နေတယ်လို့သက်ဆိုင်ရာကပြောပါတယ်။ရန်စီမြစ်ပေါ်မှာရှုံမြောင်သုံးသွယ်ရေကာတာကြီးဆောက်လုပ်ခဲ့တဲ့အကျိုးဆက်ကြောင့်အခုလိုမိုးခေါင်ရေရှားဖြစ်ရတာဆိုတဲ့ပြည်သူတွေရဲ့ပြောဆိုမှုတွေရပ်သွားအောင်လို့အစိုးရတာဝန်ရှိသူတွေကစူးစမ်းနေကြပါတယ်။ရေကာတာကြီးကနေရေလွှတ်တဲ့ပမာဏကိုအင်ဂျင်နီယာတွေကတုံးလိုက်ပြီလို့ဒီလာဇန်ပိုင်းတို့ကရှင်းဟွာသတင်းကတစ်စင်ပြောပါတယ်။